Rakhine Binema, Rakhine Domino in a Suya Domino do Aja, Pibo Nid, Taiwaria, Luban Kunadam Kanha, Kazayas Kandri, Nizaya Swimu in Dune, Taiwa Piboya Nia Niga, Turia Mulaji Varima, Akakari Nayan Sanijaya Lo, Aku and Yibini to Riga Piobare.
Tanoga, Nia Kurunia, Pango Jaro, Ashenako in a Makanishi, and Okamelo Mia Bono, Tamas the Kenigo, Yoshin, Uyga Jaro.
ကျွန်တော်တို့ပြီးခဲ့တဲ့နေရာလောက်အထိကျွန်တော်တို့ကကွင်းစည်းကကွင်းစည်းကောက်ယူချက်ရသလိုရှိရင်ငါးထောင်လေးရနဲ့ချစ်စီတို့ကျော်လောက်တော့ရှိမယ်လို့ကျွန်တော်တို့သိရတယ်ပေါ့အဲနောက်တစ်ခုကကြတော့ဒီပြည်ပခန့်ရဲ့အတွင်းမှာကြာရောက်ပြီးတော့မှဒီဒုက္ခအတွင်းနေရာရဲ့ရွေရရှိတယ်ပြအဲ့ဒီရွေတွေမှာကြတော့ကျွန်တော်တို့မင်းရှင်ရသလိုရှိရင်တော့တထောင်ဝန်းကျင်လောက်ရှိမယ်လို့ကျွန်တော်သိရပါတယ် ကျွန်တော်တို့ရဲ့ဒီနေ့ရဲ့အစိုးရတမန်တော်အကြဖြစ်ပါတယ်အခုလာဆန်ပိုင်မှာလဲမောင်တော်မြို့နယ်မြောက်ပိုင်းသက်တုံနာခွားဆောင်ကြီးရွာဦးစုကကုန်းရွာကလူဦးရေနေရာနီးပါးရှိတဲ့ရွာလုံးကျွဟာသက်တုံနာခွားဆောင်ကြီးရွာကိုအပြစ်ဒဏ်ပြောင်းချွေလာကြပါတယ်အဲ့ဒီရွာနီးမှာနှစ်ဖက်စည်းလှုပ်ရှားမှုတွေကြောင့်တိုက်ပွဲဖြစ်လာမှာကိုစိုးရိမ်ပြီးပြောင်းချွေလာကြတာဖြစ်တယ်လို့သက်တုံနာကြီး
ပါစုစုပေါင်းက194ဦးပါကလေးတွေလည်းပါပါတယ်အမဒီလက်နက်ကအဖွဲ့စည်းကသူတို့ရွာမှာဝင်ဖြစ်ပါတယ်နောက်ထပ်လည်းဝယ်လာနိုင်တဲ့အတွက်ကြောင့်လည်းသူတွေမုန်းတဲ့ဒီကိုအပြည့်တန်ပြောင်းဆွေးလာတာဖြစ်ပါတယ်လို့သူတို့ကပြောပါတယ်ကို
အဲ့ဒီရွာဟာမောင်တော်မြို့နယ်အတွင်းမှာပဋိပက္ခတွေဖြစ်ပွားခဲ့တဲ့အရှင်ကစားပြီးလုံချုံရဲအရှင်တွေကြောင့်ရွာလုံးကျွဲပြောင်းရွှေ့ဖို့တင်ပြထားတဲ့ရွာဖြစ်တယ်လို့မောင်တော်မြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်သူတို့ကိုတည်တုံနာခွားဆောင်ကြည့်ရမှာပဲအပြည့်တန်နေရာချထားပေးရမယ်လို့မောင်တော်မြို့နယ်အုပ်ချုပ်ရေးမှူးဦးမြင့်ခိုင်ကပြောပါတယ
်ဒီကောင်ကတော့ပန်းချောင်းတို့ကူချောင်းတို့ရေကောင်းဆောင်တို့ကသူကတအုပ်စုတွေဒီအဲ့ဒီရွာဆင်းလာတာဒီကနေကတော့ဆင်းမပေါင်းစုလို့လားဒီရွာ73ပိုင်ဝေးတယ်သူကျောင်းလာတဲ့ပေါင်းစုပြိုးတယ်သူအောက်ပါပဲပလန်ချလာ
လက်တလုံးမှာသူတို့အတွေ့ဆန်တွေနဲ့အမိုးကားတွေကိုထောက်ပံ့ပေးထားတယ်လို့လည်းပြောပါတယ်ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေအရှင်ကြာမြင့်လာတာနဲ့အမျှဒုက္ခသည်တွေရဲ့စိတ်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေစာနာရိတ်ခါတောက်သုံးရေးအသုံးဆောင်တဲ့အမှုအကလိုအပ်ချက်တွေရှိနေတယ်လို့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံး REC ကပြောပါတယ်။ကြောက်တော်မြို့နယ်ဝတ်တောင်ကျေးရွာမှာရှိတဲ့စစ်ပေးချောင်းကယ်ဆယ်ရေးစခန်းမှာပြီးခဲ့တဲ့အချိန်နှစ်ပတ်အတွင်းဝင်းရှော်ဝင်းပြဖြစ်ပွားသူဦးရေဟာ80လောက်အထိရှိခဲ့ပြီးအဲ့ဒီအထက်ကလူဦးရေ20လောက်ဟာနှိစက်ရစီယုံစီကန်းတွေမှာကုသမှုခံယူခဲ့ရတယ်လို့သိရပါတယ်။ရခိုင်ပြည်နယ်ကြမ်းခိုင်ဖွံ့ဖြိုးရေးပါတီကတော့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအပေါ်မှာငြိမ်းချမ်းရေးအတွက်အစိုးရကဥဆောင်ကြိုးပမ်းဖို့လိုတယ်လို့ပြောပါတယ်။ရခိုင်ဒေသတည်ငြိမ်အေဂျင့်ရဲ့အတွက်အဖြေချဖို့အစိုးရအနေနဲ့ရခိုင်ပြည်သူလူထုနဲ့တွေ့ဆုံဆွေးနွေးဖို့လိုတယ်လို့ပြည်내ပါတီရဲ့ပြောခွင့်ရသူဦးတန်းဝေကပြောပါတယ
်ဒီလိုအဖြေချတဲ့အခါမှာလည်းအစိုးရအနေနဲ့အပေါ်ကဒီပဲဘာလို့ပါခန့်ကြမှုမဟုတ်ပေနဲ့ကျွန်တော်တို့တိုင်းပြည်ရဲ့ငြိမ်းချမ်းရေးအတွက်ပြောရရင်တော့ဒေသခံရခိုင်တိုင်းဒေသများနဲ့အမောဆိုဆွေးနွေးရမှာဖြစ်ပါတယ်ဒါမှသာလေဒီဒေသရဲ့ပြည်내ငြိမ်းချမ်းရေးကိုလုပ်နိုင်နိုင်မယ်လို့ကျွန်တော်တို့ပါတီရဲ့သဘောထားမှာရှိပါတယ်
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းကစတင်ဖြစ်ပွားခဲ့တဲ့နှစ်ဖက်တိုက်ပွဲတွေဟာပုံမပြင်းထန်လာနေသလိုစစ်ပွဲကြောင့်ထွက်ပြေးတင်းရှောင်နေရသူတွေဟာလည်းနေရပြန်နိုင်ခြင်းမရှိကြသေးပါဘူးရခိုင်ဒေသခံတွေဘက်ကတော့ရခိုင်ပြည်နယ်တည်ငြိမ်အေဂျင့်ရဲ့အတွေ့စစ်ရေးနဲ့အဖြေချနိုင်မယ့်အစားတွေးဆွန်ညှိနှိုင်းရေးနဲ့သာအဖြေချကြဖို့လိုလားနေကြတာဖြစ်ပါတယ်ဒါပေမဲ့အစိုးရဘက်ကတော့လက်ရှိစစ်ပွဲတွေရဆိုင်ရေးကိစ္စနဲ့ပတ်သက်လို့တစုံတရာပြောဆိုတာမရှိသေးပါဘူးခင်ဗျာ